လွန်ခဲ့တဲ့၄နှစ်ကအီရန်နိုင်ငံရဲ့မြို့တော်မှာဆန္ဒပြသူတွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်ပိတ်ထားခဲ့ရတဲ့ပြည်တွင်းတန်ရုံကိုတနင်္ဂနွေနေ့မှာပြန်လည်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။အီရန်နိုင်ငံတီဟရန်မြို့မှာရောက်ရှိနေတဲ့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဖိလစ်ဟာမွန်ကအခမ်းအနားနဲ့တန်ရုံပြန်လည်ဖွင့်လှစ်လိုက်တဲ့ကြောင်းကြေညာခဲ့တာပါ။တနင်္ဂနွေနေ့လာရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်ဟာနှစ်နိုင်ငံကြားမှာသမိုင်းဝင်အခါသမယဖြစ်တယ်လို့ပြောဆိုလိုက်တယ်လို့သူဟာ2003ခုနှစ်တည်းကဆိုရင်ပထမဆုံးလာရောက်တဲ့ဗြိတိနိုင်ငံခြားရေးဝန်ကြီးဖြစ်တာကိုလည်းထောက်ပြခဲ့ပါတယ်။နိုင်ငံတန်ရုံတွေမှာလာမဲ့လာတွေတင်စာအမှတ်ကြီးအဆင့်ထားရှိနိုင်မှုအတွက်ကနအူးယာယီတန်မှုကြီးတွေကတာဝန်ယူကြမှာဖြစ်ပါတယ်။